အမေရိကန်နဲ့ကျူဘားနှစ်နိုင်ငံတန်တမန်ဆက်ဆံရေးပြန်စတဲ့ခြေလှမ်းတစ်ခုအနေနဲ့အကြံပေးဝါဒကိုအားပေးတဲ့နိုင်ငံစီးရင်ကနေကျူဘားနိုင်ငံကိုအမေရိကန်ပြည်ထောင်စုကပယ်ဖျက်ပေးလိုက်ပါတယ်။အေဗီလာတုန်းကသမ္မတဥပမာကျူဘားသမ္မတရာဟူကက်စတိုနဲ့တွေ့ဆုံပြီးမကြာခင်မှာပဲကျူဘားကိုအကြံပေးဝါဒအားပေးတဲ့နိုင်ငံစီးရင်ကနေပယ်ဖျက်ဖို့ရှိတဲ့အကြောင်းသမ္မတဥပမာကကြေညာခဲ့တာပါ။ဒါဟုအမေရိကန်လွှတ်တော်က45ရက်အတွင်းကန့်ကွက်ပယ်ချခွင့်ရှိခဲ့ပေမဲ့လွှတ်တော်ကမကန့်ကွက်ခဲ့ပါဘူး။နှစ်ဖက်တန်ယုံတွေကိုဘယ်တော့ဖွင့်မလဲဆိုတာကတော့အခုထိမသိရသေးပါဘူး။လုံဆောင်စရာတွေကျန်နေသေးတယ်လို့သမ္မတအင်ဂျီရောကပြောပါရယ်။အမေရိကန်တန်တမန်ကြီးအနေနဲ့ကျူဘားနိုင်ငံကနိုင်ငံရေးလှုပ်ရှားသူတွေနဲ့လွတ်လွတ်လပ်တွေ့ဆုံနိုင်ခွင့်နဲ့အခြားဒီမိုကရေစီအစီအစဉ်တွေဆောင်ရွက်နိုင်ဖို့တောင်းဆိုနေတဲ့အပေါ်ကျူဘားနိုင်ငံဘက်ကတွန်းဆုတ်နေပါရယ်။သမ္မတဥပမာရဲ့ကျူဘားနဲ့ပတ်သက်တဲ့မူဝါဒကိုလွှတ်တော်ကပြန်လည်သုံးသပ်မှုအချိန်သက်တမ်းကုန်ဆုံးသွားတဲ့အတွက်ကျူဘားနိုင်ငံကိုအကြမ်းဖက်မှုအားပေးတဲ့နိုင်ငံချင်းကနေနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကအခုတောက်ချာနေမှာတရားဝင်ပယ်ဖျက်ပေးလိုက်တာပါ။ဒါပေမဲ့လည်းကျူဘားနိုင်ငံရဲ့မူဝါဒနဲ့လူရည်တွေအပေါ်မှာတော့အမေရိကန်ဘက်ကသဘောတာကွဲလွဲစရာတွေဆက်ရှိနေပြီးစိုးရိမ်မကင်းဖြစ်စရာတွေလည်းဆက်ရှိနေတယ်လို့ကြေညာထားပါတယ်။ကျူဘားကိုအကြမ်းဖက်အားပေးတဲ့နိုင်ငံချင်းကနေအမေရိကန်ကပယ်ဖျက်ပေးခဲ့တာကြောင့်ကျူဘားအနေနဲ့ကမ္ဘာ့ဘဏ်လိုနိုင်ငံကအဖွဲ့အစည်းတွေကနေငွေချေးယူနိုင်တယ်လို့အခြားကမ္ဘာ့ငွေကြေးစည်းကွက်တွေနဲ့လည်းထိဆက်လုံနိုင်ခွင့်ရှိမှာဖြစ်ပါတယ်။